ကိုရိုနာဗိုင်းရပ်စ် COVID-19 တရုတ်ပြည်တွင်းမှာပြန့်နှံ့နေတာကိုမြန်မာပြည်ဘက်ကိုမရောက်လာတားဆီးနိုင်ဖို့အတွက်ဆိုပြီးတော့ယူနန်ပြည်နယ်ရွှေလီမြို့ကအာဏာပိုင်တွေကတလလောက်ပိတ်ထားခဲ့တဲ့ဒီတရုတ်မြန်မာနှစ်နိုင်ငံကြားမှုဆက်ကုန်သွယ်ရေးဂိတ်တွေကိုတော့မနေ့ဖေဖော်ဝါရီလ23ရက်နေ့ကပြန်ဖွင့်ပေးလိုက်ပါတယ်။ဒါပေမဲ့မြန်မာကုန်သည်တွေဘက်ကအခြေအနေစောင့်ကြည့်နေကြတာကြောင့်ကုန်သွယ်မှုကရနှုန်းပြည့်ပြန်ပြီးတော့လက်ပတ်တဲ့အနေအထားကိုရောက်မလာသေးပါဘူး။ဒီနေ့မူဆယ်အခြေအနေကိုကုန်သည်တချို့ကိုမေးမြန်းပြီးတော့ VOA မြန်မာပိုင်းသတင်းတောက်ကိုစောထက်ကသတင်းပေးပို့ထားပါတယ်ရှင်။
အခုလိုရွှေလီမြို့အတွင်းအသွားအလာတားဆီးပိတ်ပင်တာတွေဖြေလျှော့လိုက်တာဟာတရုတ်အစိုးရကကိုရိုနာဗိုင်းရပ်စ်ထိန်းချုပ်ဖို့လမ်းနဲ့အများပိုင်းနေရာတွေကိုခေတ္တပိတ်ကြောင်းဇန်နဝါရီ26ရက်ကြေညာချက်ထုတ်ပြီးနောက်ပိုင်းပထမဆုံးခွင့်ပြုလိုက်တာလည်းဖြစ်ပါတယ်။ဒါပေမဲ့ပုံမှန်အခြေအနေထိတော့မရောက်သေးဘူးလို့မူဆယ်နန်းခမ်းနေဆက်ကုန်သွယ်ရေးစခန်းကကုန်သည်တွေကခန့်မှန်းပါတယ်။
ဆုံးနေနေရာတော်တော်များများတော့လမ်းတွေရောင်းဝယ်မှုတွေပြန်ဖွင့်ပေးနေတယ်ဗျ။ပုံမှန်ပေါ့ဒီရောဂါမဖြစ်ခင်အနေထားနဲ့ဆွဲရရင်တော့60ရာခိုင်နှုန်းတော့ရောင်းဝယ်ပြန်ဖြစ်လာပြီပေါ့။သနည်းချင်းတော့လာနေကြပါပြီ။ဘလို့ပေါ့အင်တာအားတိုင်းနဲ့တော့စိတ်မသွားကြသေးဘူး
။မူဆယ်နေဆက်စခန်းတသီးဝလံကွန်စီတိုင်ဒူဥက္ကဋ္ဌဦးအောင်တဦးပြောသွားတာဖြစ်ပါတယ်။အခုလိုပြန်ဖွင့်ပေးလိုက်ပြီမယ်လဲနှစ်ဖက်အစိုးရပြည်သူ့ကျန်းမာရေးတောင်းရှိသူတွေကတော့တရားဝင်နေဆက်ဂိတ်တွေကနေဝင်ထွက်သွားလာသူတွေကိုကိုရိုနာဗိုင်းရပ်စ်ကူးစက်ခံရမှုရှိမရှိစစ်ဆေးမှတ်တမ်းယူရာတွေလုပ်နေစေဖြစ်ပါတယ်။မူဆယ်နန်းခမ်းကုန်သည်အသင်းဝင်ဖြစ်သလိုမူဆယ်စံကုန်သည်များအသင်းရဲ့ဒူဥက္ကဋ္ဌလည်းဖြစ်တဲ့ဦးမင်းသိန်းကလက်ရှိအခြေအနေကိုအခုလိုပြောပြပါဗျာ။အတော
်အတွက်ကြွတ်ဖွင့်တယ်။ဒါကဘီရဲ့လှုပ်ရှားတယ်။ဒါဘာမှမရလို့ကမာရီရဲ့အခုဖီလီကိုဆောက်ပြီးဝင်နေတယ်လို့လို့ပြော။ဟိုအရင်ထိန်းချုပ်ထားတာတွေဆိုဘယ်နဲ့ချုပ်ပေးတယ်လဲ။လမ်းတွေပိတ်ထားတာတို့လက်ကတစ်ခုနဲ့တစ်ခုမကူရတာတို့ဒါပေမဲ့အဝေးဆက်တွေမှာအစားတန်းတယ်။ကိုကြီးရတယ်ကိုကြီးဖြစ်ရတယ်အမှ
ဒီနေ့ဖေဖော်ဝါရီ24ရက်မှာမြန်မာဘက်ကစံနဲ့စကွဲကအစီ40တခွားမွေးအစီ120ဖရဲ130နဲ့ပဲဒီစိန်တွေတရုတ်ပြည်ဘက်တင်ပို့ခဲ့ပါတယ်။တကြားကားတွေကတော့မှောင်ခိုလမ်းကနေ15စီးလောက်ထွက်ပါတယ်။ရေထွက်ကုန်ကတော့တရုတ်ပြည်တွင်အခြေအနေတွေပြန်ဖြစ်လာမှတင်ပို့သွားဖို့ကုန်သွယ်ရေးကစံသာရှိပါတယ်။တရုတ်ဘက်ကတော့အင်ဆောက်ပစ္စည်းစားတောက်ကုန်နဲ့ဆေးဝါးတွေဒီနေ့ပြန်ဝင်လာပါတယ်။တရုတ်ပြည်မှာကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်နှံ့နေတဲ့အခြေအနေကြောင့်စံနဲ့ရေထွက်ကုန်အပါဝင်ယာတိဘောတိနှံ့တွေခုစွတ်တင်ပို့ရာရေးအဆုံမလုပ်ကြဘို့မူဆယ်ကုန်စီတိုင်တွေကဇန်နဝါရီ26ရက်မှာအသီးသီးသတင်းထုတ်ပြန်သတိပေးခဲ့ကြသလိုဖယဲဆိုင်ကင်ဧက1000လောက်ခုစွတ်ချိန်ကြာမြင့်ခဲ့လို့ပျက်စီးမှုရှိခဲ့ကြောင်းသခိုင်းတိုင်းဖယဲတခွာစိုက်ပျိုးထုတ်လုပ်တင်ပို့ရောင်းချသူများအသင်းဥက္ကဋ္ဌဦးစိုးလွင်ကပြောပါဗါတယ်2018-2019မှာနေဆာဂိတ်တွေကနေလေယာထွက်ကုန်ပစ္စည်းအမေရိကန်ဒေါ်လာတန်3200ကျော်တင်ပို့နိုင်ခဲ့ပါတယ်။နေဆက်ကုန်သွယ်ရေးကရယာရေထွက်ကုန်ဝင်ငွေကတော့အမေရိကန်ဒေါ်လာတန်900ကျော်ရှိပါတယ်။မူဆယ်နေဆက်ကုန်သွယ်ရေးပမာဏဟာအခြားကုန်သွယ်ရေးစခန်းတွေနဲ့ရှင်ရင်အများဆုံးဖြစ်ပြီး2018-2019ဘဏ္ဍာနှစ်မှာအမေရိကန်ဒေါ်လာတန်9000နီးပါးရှိပါတယ်။